အာရှဒေသအတွင်းအိန္ဒိယနိုင်ငံတွေရဲ့အနေအဆုံးလောက်ခလာစာအတိုင်းမြန်မာနိုင်ငံမှာလည်းအခြေခံအလုပ်သမားတွေအတွက်အနေအဆုံးလောက်ခလာစာတတ်မှတ်နိုင်ဖို့အနေအဆုံးလောက်ခလာစာတတ်မှတ်ရေးအမျိုးသားကော်မတီကလှုပ်ဆောင်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံတွင်းလုပ်ငန်းအမျိုးအစားနေရာဒေသအပေါ်မူတည်ပြီးလောက်ခလာစာဆန်နှုန်းတတ်မှတ်မှုလှုပ်ဆောင်ဖို့ပြင်ဆင်နေကြပြီးမြန်မာနိုင်ငံအလုပ်သမားတက်မကများအဖွဲ့ချုပ်နဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့အမျိုးသားအဆင့်အလုပ်သမားကိုယ်စားလှယ်တွေကပြောပါတယ်။အသေးစိတ်ကိုမတ်စုမွန်ကတင်ပြပေးမှာပါ။
အရသာအစိုးရလက်ထက်နိုင်ငံရေးစီးပွားရေးလူမှုရေးအဖက်ဖက်မှာပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေပိုလှုပ်ဆောင်လာသလိုပြည်တွင်းကုန်ထုတ်ဆက်မှုလုပ်ငန်းတွေမှာလည်းပိုပြီးတော့တိုးချဲ့လှုပ်ဆောင်လာနေတဲ့အနေအထားမှာမြန်မာနိုင်ငံတွင်းကအလုပ်သမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီအနေအဆုံးအခြေခံလောက်ခလာစာတတ်မှတ်နိုင်ရေးကအဓိကလှုပ်ဆောင်ရမယ့်အချက်ဖြစ်လာနေတာပါ။ဒါကြောင့်အနေအဆုံးအဆင့်အခြေခံလောက်အားကလာစာတရားဝင်နှုံထားတတ်မှတ်နိုင်ရေးအတွက်အစိုးရတာဝန်ရှိသူတွေကအလုပ်သမားဝန်ကြီးဌာနအလုသမားသမဂ္ဂများအဖွဲ့ချုပ်နဲ့အလုသမားရေးလှုပ်ရှားသူတွေနောက်နိုင်ငံတကာအလုသမားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။အခြေခံလှုပ်ရှားကလာစားနေပါပြီးတော့အလုချိန်နဲ့လှုပ်အားမမျှတလို့အလုသမားအခွင့်အရေးဆုံးရှုံးနစ်နာရသူတွေအတွက်အခြေခံလှုပ်ရှားကလာစားတတ်မှတ်တဲ့နေရာမှာနိုင်ငံတကာအလုသမားဥပဒေတွေရဲ့စံချိန်စံနှုန်းနဲ့အညီရေးဆွဲနိုင်မှုအနေအဆုံးလှုပ်ခလာစားတတ်မှတ်ရေးအမျိုးသားကော်မတီကစူးစမ်းနေတယ်လို့အမျိုးသားအဆင့်အလုသမားကိုယ်စားလှယ်ဒေါက်တာဆိုင်းခိုင်မျိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနိုင်ငံတကာရဲ့ဒီအနေဆုံးခါချင်းကိုသတ်မှတ်မှုရတော့သူကနှစ်မျိုးရှိတာ။နောက်တစ်မျိုးကသူက selective intervention follower အလုပ်တွေကိုအမျိုးအစား alike ဥပမာနေရင်လောက်သားဆိုအနေရင်လောက်သားဆိုတရက်ဘယ်လောက်ဖြစ်မလဲပေါ့နော်တဘောပေါ့နော်အမှားတရားဆိုတရားဘယ်လောက်ရှိမလဲတောင်းဆရာဆိုတရားဘယ်လောက်ရှိအလုပ်ရဲ့အမျိုးအစားလိုက်အဲအဲဆုံးခါချင်းတွေတတ်မှတ်လိုက်တယ်ဥမာအိန္ဒိယလိုနိုင်ငံမျိုးပေါ့အဲ့လိုတတ်မှတ်လိုက်တဲ့အတွက်ကြောင့်ပါဆိုအနည်းဆုံးခတ်ချင်းတွေကအများကြီးဖြစ်လာတာသူကဥမာထောင်ကနန်းတွေပါဖြစ်လာဇာကတမျိုးပေါ့သူကနှုတ်ရတာလည်းနည်းနည်းပိုရှုပ်ထွေးတဲ့သဘောနောက်တစ်မျိုးကတော့ပါဆိုသူက universal waste flow ခေါ်တာပေါ့ဒီအားလုံးတစ်ပြေးညီပုံစံမျိုးနဲ့နိုင်ငံလုံးကိုတတ်မှတ်လိုက်တာပေါ့အလုပ်ကိုင်းအမျိုးအစားနေရာဒေသမခွဲတဲ့နဲ့လုပ်တာပေါ့ဒါနဲ့ကချုပ်နိုင်ငံကြတော့လေဖွံ့ဖြိုးတဲ့ဒေသနဲ့မဖွံ့ဖြိုးတဲ့ဒေသဆိုပြီးတော့အဲ့မှာဆန်နှုံးကခုလောက်သတ်မှတ်လိုက်တာပေါ့လေအနေဆုံးခါချင်းမျိုးအဲ့လိုမျိုးလုပ်ရတာရှိ
အနေဆုံးလောအားကလာစားသတ်မှတ်နိုင်ရင်မြန်မာနိုင်ငံတွင်းမှာပြည်내နဲ့တိုင်းဒေသအသီးသီးမှာလုပ်ငန်းခွင်ရဲ့အနေအထားလုံသမားဥယေလက်ရှိရရှိနေတဲ့လောအားကလာစားနှုံထားတွေကိုစရင်လိုက်လံကောက်ယူနိုင်မှုအလုံသမားတမကတွေအလုံသမားအခွင့်အရေးလှုပ်ရှားသူတွေနဲ့အတူအမျိုးသားအဆင့်ကော်မတီအနေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သူကဆက်ပြောပါတယ
်။အလုံသမားတမကအဖွဲ့ချုပ်ကနေပြီးတော့မှကောက်ထားတဲ့ဖြစ်တမ်းတွေရတော့အလုံသမားတွေရဲ့အဆန့်တွေရှားလာတော့သူတို့တော့ဒီကအလိုက်တော့လေဒီကအလိုက်နှုတ်လုခလာစားတမရေးကိုပို့ပြီးဒီစားပေးနေတဲ့ပေါ်ရှိပါဒါပေမဲ့လည်းကျွန်တော်တို့ကတော့ဗာမြင်လဲဆိုအဓိကတော့သတင်းချက်လက်စုဆောင်မှုပါလေးရှိပါတယ်ဥပမာချင်းပြည်နယ်လိုဒေသမျိုးကလုံခမတရားကတနည်းသူရဲ့လူမျိုးဟိုင်းမျိုးစရိတ်ကစားကြရဘယ်လောက်ရှိနိုင်မလဲဒီပါဝင်သူမိသားစုတရားဖြစ်တဲ့နေရာဖြစ်စီပါနော်အဲ့ဒါနောက်ပြီးနိုင်ရမယ်လို့ထားပါအဓိကတော့ကျွန်တော်ကောက်လို့ရရှိလာမှတတင်းချက်လက်တွေပေါ်မှာအများကြီး
မြန်မာနိုင်ငံတွင်းကဆက်ယုံတချို့မှာလက်ရှိဖြစ်ပေါ်နေတဲ့အလုသမားဆန္ဒပြမှုတွေမှာလည်းအလုသမားအခွင့်အရေးဆုံးရှုံးမှုနဲ့အခြေခံလှုပ်ရှားကလာစားနေပါမှုကြောင့်ဖြစ်တာမို့အလုရှင်အလုသမားကြားတင်းမာမှုတွေရောပါအောင်အလုသမားတွေလုပ်ငန်းခွင်အတွင်းအဆင်ပြေချောမွေ့အောင်လုပ်ကိုင်နိုင်မှုအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကအခြေခံလှုပ်ရှားကလာစားအမြန်ဆုံးသတ်မှတ်နိုင်မှုအရေးအရှိန်အဟုန်မြင့်လှုပ်ဆောင်နေကြတယ်လို့လည်းဒေါက်တာဆိုင်းခိုင်မျိုးထွန်းကပြောပါတယ
်။အလုသမားတွေဆန္ဒပြအခြင်းကပါလေလုခလာစာနိုင်ကြချင်းဆိုတဲ့အရာပေါ့နော်ဒီအမြူသားကော်မတီအစ်စ်မှာကြတော့ဒီ2014နှစ်ကုန်လောက်မှမှတနိုင်ငံလုံးနဲ့ဆိုင်တဲ့နှုံထားတွေထွက်လာနိုင်တယ်လို့ထင်တယ်ပေါ့လေ
အခြေခံလောကလာစာဥပဒေပြဋ္ဌာန်းလာနိုင်တဲ့အခါမှာတော့လောကလာစာကောင်းမှုဖြတ်ခံရတဲ့နေနာဆုံးရှုံးနေရတဲ့အလုသမားအခွင့်အရေးရပိုင်ခွင့်တွေအတွက်မျှော်လင့်ချက်ရှိလာနိုင်စရာရှိပေမဲ့လို့အလုသမားအခွင့်အရေးတောင်းဆိုနိုင်မှုအတွက်ကတော့တမကတွေမှာစိန်ခေါ်မှုတွေရှိနေတော့မယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်ရှင်